အခုတော့ဥရောပခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။မြန်မာလူငယ်တွေနဲ့လူမှုကွန်ရက်အကျိုးသက်ရောက်မှုအကြောင်းကိုဥရောပခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
။လူမှုကွန်ရက်အမျိုးမျိုးရှိတဲ့အနေနဲ့မြန်မာပြည်မှာအသုံးများတာက Facebook ဖြစ်ပါတယ်။ YouTube, Twitter, Instagram, WeChat, Snapchat စတာတွေကိုသုံးသူအလွန်နည်းပါလေမြန်မာပြည်ကိုအင်တာနက်နဲ့ဆက်တာဖေဆိုရခက်ကလေးကပါဒါပေမဲ့အဲ့ဒီခက်က MPT မြန်မာဆက်သွယ်ရေးဌာနဟာလူတစုစီးပွားရှာတဲ့လုပ်ငန်းလို့ဖြစ်နေပါတယ်မိုဘိုင်းဖုန်းမှာလိုအပ်တဲ့ SIM ကတစ်ခုကိုဒေါ်လာ2000ကျော်နဲ့ရောင်းနေတဲ့ခက်ဖြစ်ပါတယ်ရုပ်ောက်ဘွဲအစိုးရတက်လာပြီးသူ့ရင်းလို့တော့မှ SIM ကတစ်ခုဒေါ်လာအထိဈေးကျလာပါတယ်အခုတော့ MPT တစ်ခုတည်းမဟုတ်တော့ပဲတယ်လီနောနဲ့ Ori Duo တို့ကပါမိုဘိုင်းစနစ်ပြန်ပြူနေတာမို့2016ရောက်တော့ SIM card 42တန်းကျော်ရောင်းရကြောင်းသိရပါတယ်လူမှုကွန်ရက်ကိုအချိန်တိုအတွင်းသုံးခွင့်ရသွားသူတွေဟာအတွေ့အကြုံမရှိတဲ့အတွက်မလုံတမကင်တတ်ဖြစ်နေသူက80ရာခိုင်နှုန်းနီးပါးရှိတယ်လို့2018တယ်လီနောအစီရင်ခံစာမှာပေါ်ပြပါတယ်မိုဘိုင်းကွန်ရက်ကလူငယ်တွေအပေါ်ဘယ်လောက်လွှမ်းမိုးတယ်ဆိုတာကိုသိရအောင် Save the Children အဖွဲ့ကလွန်ခဲ့တဲ့နော်မလာကအစီရင်ခံစာတစ်စောင်ထုတ်ပြန်ထားပါတယ
်လူမှုကွန်ရက်မှာကောင်းတာကိုလုပ်နိုင်တယ်လို့မကောင်းတာကိုလည်းလုပ်နိုင်ပါတယ်တင်းအချက်လက်ဖြန့်ဝေမှုဖျော်ဖြေမှုနဲ့ပညာပေးလုပ်ငန်းတွေလုပ်နိုင်တယ်လို့အမုန်းစကားပြန်ပွားမှုအမျိုးသမီးတွေကိုနှောက်ယှက်မှုသွေးဆောင်ဖျားယောင်းမှုချင်းချောက်မှုစတာတွေကိုလည်းလုပ်နိုင်ပါတယ်လူအဖွဲ့အစည်းတစ်ခုကိုရည်ရွယ်ပြီးတိုက်ခိုက်ပြောဆိုရေးသားတဲ့အမုန်းစကားတွေလူမှုကွန်ရက်မှာအများဆုံးတွေ့နေရတာကိုလူငယ်တွေစိတ်ကုံလာပြီလို့အစီရင်ခံစာမှာဖော်ပြပါတယ်ဒီမိုကရေစီပြည်စင်ဟာတည်င်းအတုနဲ့အမုန်းစကားရဲ့ဒဏ်ကိုခံနေရပါတယ်။ဒါပေမဲ့ဘယ်အတိုင်းတာထိပြည်သူကိုလွှမ်းမိုးနေတယ်ဆိုတာကိုလေ့လာဆန်းစစ်တာမျိုးအလွန်နည်းပါးပါတယ်။ဥပမာ Facebook မှာအန္တရာယ်ရှိတာတွေပါတယ်ဆိုတာတော့ပဲသိနိုင်ပါတယ
်။ဒါကြောင့်မို့လူမှုကွန်ရက်ရဲ့ကောင်းကျိုးဆိုးဖြစ်တွေကိုလေ့လာဖို့ Save the Children အဖွဲ့ကယူနန်တရားကျော်ကိုတွစ်ဆုံမေးမြန်းပါတယ်။အမုန်းစကားဝါဒပြမှုတည်င်းအတုကောလာဟလသွေးထုတ်လှုပ်ဆော်မှုစတာတွေရဲ့အကျိုးသက်ရောက်မှုကိုစုံစမ်းမေးမြန်းပါလေအထူးသဖြင့်ရခိုင်တိုင်းနယ်ကယားပြည်နယ်ကိုအဓိကထားပါလေလူငယ်90ရာခိုင်နှုန်းဟာအနည်းဆုံးတစ်နေ့တစ်နာရီလောက် Facebook ကိုကြည့်ကြတယ်လို့ဆိုပါလေဒါပေမဲ့ Facebook မှာပေါ်ပြတာကိုယုံကြည်ကြပြီးစူးစမ်းစစ်ဆေးတာမျိုးမလုပ်ကြဘူးလို့ဆိုပါတယ် VOA နဲ့ BBC တို့အသံလွှင့်ဌာနကြီးတွေကိုအယုံကြည်ဆုံးဖြစ်တယ်လို့ဆိုပါလေမွတ်စလင်နဲ့ခရစ်ယာန်ဘာသာဝင်ကိုရည်ရွယ်တဲ့အမုန်းစကားကိုအများဆုံးတွေ့ရပြီးမြဲဂယုမဆိုင်ပြည့်လိလူရှိကြတာများတယ်လို့ဆိုပါတယ
်။တရင်အတုထဲမှာအမုန်းစကားထည့်ထားတာကိုလူငယ်တွေရိပ်မိကြပါတယ်။အုပ်စုတစုကိုတိုက်ခိုက်ခြင်းတဲ့သဘောနဲ့လောက်ကြံဖန်တီးထားတဲ့အမုန်းစကားကိုတရင်အတုထဲမှာထည့်ရတာမျိုးလောက်တတ်တာကိုနားလေတဲ့လူငယ်တွေလည်းရှိပါတယ်။အမုန်းစကားပါတဲ့တရင်အတုကြောင့်တိုင်းသားလူမျိုးစုတွေထဲမှာအထင်မှားအမြင်မှားဖြစ်လာတာတွေရှိပါတယ်။တင်းအတူကြောင့်ပြฏิပက္ခဖြစ်တာကိုလူငယ်တွေသဘောပေါက်ကြပါတယ်ဒါပေမဲ့အမုန်းစကားဆန့်ကျင်ရေးအတွက်စဉ်ယုံနှုံဆော်တာမျိုးကိုတော့အွန်လိုင်းမှာရောအပြင်မှာပါတွေ့ရသူအနည်းငယ်နေပါတယ်မိန်းကလေးတွေနဲ့ဆက်သွယ်ပြီးမဟုတ်တန်တရားလုပ်ဖို့ကြိုးပမ်းနေတာတွေများနေတာစိုးရိမ်စရာဖြစ်တယ်လို့ဆိုပါတယ်မိန်းကလေးတွေကိုထီကပားကြီးကပါပြောတာတွေလည်းများနေတာတွေ့ရပါတယ
်အနောက်ရှက်ခံရတာကိုတုံ့ပြန်အရေးယူရင်ပိုဆိုးလာမှာစိုးရိမ်တယ်လို့မိန်းကလေးတွေပြောပါတယ်အပြင်လောကမှာနေတိုင်းလိုလိုထိကပားကြီးကအပြောခံနေရတာလူမှုကွန်ရက်မှာကြုံကြဟနေပါတယ်။အင်တာနက်မှာဝိလစ်စလီအမျိုးသမီးပုံတွေအဝိစားမကတဲ့ပုံတွေများလာတာကြောင့်ယောက်ျားလူတွေအမြင်ပြောင်းလာတာလို့ဆိုပါလေ။လူမှုကွန်ရက်မှာကောင်းတာရှိသလိုမကောင်းတာလည်းရှိပါတယ်။မိမိဘာသာပညာရှာရမှာအများဆုံးအထောက်အကူရပါတယ်။ဥပမာ YouTube ကနေအင်္ဂလိပ်စကားလေ့လာတာကိုလူငယ်တွေကြိုက်ကြပါတယ်။ပြစ်ဆုံးမင်းမြန်ခံရတဲ့လူငယ်တဝက်လောက်ဟာသူတို့ရဲ့ selfie တွေကိုလူမှုကွန်ရက်မှာတင်ကြပါတယ်။အစိုးရနဲ့ပတ်သက်တဲ့အငင်းပွားစရာကိစ္စတွေကိုလူမှုကွန်ရက်မှာတင်ပြတယ်လို့ဝန်ခံတဲ့လူငယ်ကိုတော့မတွေ့ရဘူးလို့ဆိုပါတယ်။လူကြီးတွေတင်တဲ့သတင်းဝေဖန်ချက်ကို share လုပ်တာမျိုးလောက်သာလူငယ်တွေကစိတ်ဝင်စားပုံရပါတယ်။ဘယ်လောက်ပဲဝေဝေဆွေမျိုးမိတ်ဆွေကားနဲ့ဆက်သွယ်နိုင်ပြီးအသိပညာတိုးဝါးတာဟာလူမှုကွန်ရက်ရဲ့ကောင်းကျိုးဖြစ်ပါတယ်။တဲ့ဒီအတုနဲ့အမုန်းစကားမယိုင်းမှုစော်ကားမှုလင်ညာမှုစတာတွေကတော့စိုးကျိုးဖြစ်တယ်လို့လူငယ်တွေကနားလည်ကြကြောင်း Save the Children အစီရင်ခံစာမှာသ ပေါ်ပြထားပါတယ်ခင်ဗျာ